Samsung ရဲ့ smart လက်ကင်ဖုန်းတွေထဲမှာရှေ့အပြည့်ဆုံးလုံခြုံမှုအရှိဆုံးနဲ့အစမ်းသစ်ဆုံးလို့ဆိုပြီးမယောင်းငင်တွေကကမ္ဘာမျိုးကြီးတွေမှာအချိန်ကြိုက်ကြီးကြီးကျယ်ကျယ်ပွဲထုတ်မိတ်ဆက်ခဲ့တဲ့ Galaxy Note 7 ဖုန်းတွေမိထလောင်ပောက်ကွဲတာတွေဖြစ်လို့တကဘာလုံးမှာအယောင်ရက်ထားလိုက်ရတဲ့အပြင်ဖုန်းထုတ်လုပ်မှုကိုလည်းလုံးဝရပ်ခဲ့ရပါတယ်။ဖုန်းဝင်ထားတဲ့သူတွေကိုလည်းအစားထိုးအလျော်ပေးပါမယ်လို့ Samsung ကုမ္ပဏီကအကြေညာထားပါတယ်။အမေရိကမှာဆိုရင်တော့ကိုယ်ဝယ်ထားမိတဲ့ဖုန်းကိုပြန်ပေးခြင်းလို့ Samsung ကုမ္ပဏီကိုဆက်သွယ်ရင်ဖုန်းကိုစားလိုက်ကနေပြန်ပို့နိုင်ဖို့အတွက်အထူးစီမံထားတဲ့ဘူးကွန်တွေကို Samsung ကုမ္ပဏီကပို့ပေးနေပါတယ်။အန်ဒီယကင်းလက်အိတ်တစုံအပြင်မီးမစွဲနိုင်အောင်လို့အထက်ထက်ကာကွယ်ထားတဲ့ဘူးကွန်တွေကိုပို့ပေးတာဖြစ်ပါတယ်။ဒီဘူးတွေကိုလည်းလေရင်နဲ့တင်ပို့တာမလုပ်ဖို့တားမြစ်တဲ့သတိပေးချက်တွေလည်းပါပါတယ်။ Galaxy Note 7 သစ်ထွက်ပြီးမကြာခင်မှာပဲဖုန်းဝယ်သူတွေဘက်ထရီသွင်းနေရင်ဖုန်းတွေမိထလောင်တာတွေဖြစ်ခဲ့တာပါ။အစပိုင်းတော့ကတော့ဖုန်းဘက်ထရီကြောင်းလို့ဆိုပြီးတော့ software update တွေလုပ်ဘက်ထရီသစ်တွေနဲ့အစားထိုးခဲ့ပေမဲ့လည်းမိဆွဲလောင်တာတွေဆက်ဖြစ်နေတဲ့အတွက်တကဘာလုံးမှာ Galaxy Note 7 ဖုန်းအယောင်တွေကိုရပ်ခဲ့တယ်လို့ဖုန်းသစ်တွေကိုလည်းဆက်မထုတ်တော့ဘူးလို့ Samsung ကုမ္ပဏီက October 17ရက်နေ့တုန်းကကြေညာခဲ့တာပါ Galaxy Note 7ဖုန်းဝယ်ထားတဲ့သူတွေကိုလည်းအန်ဒီယကင်းအောင်လို့ဆက်မသုံးကြပါနဲ့လို့ Samsung ကပန်ကြားထားပါတယ်ဒီပြဿနာက Samsung ကုမ္ပဏီအတွက်အကြီးအကျယ်အထိနာစရာဖြစ်တယ်လို့ဤပညာပိုင်းကျွမ်းကျင်တဲ့သူတိုင်းကပြောကြပါတယ်နည်းပညာဈေးွက်တွေကိုလေ့လာနေတဲ့ Technosis အဖွဲ့အစည်းကနည်းပညာပိုင်းဆိုင်ရာသုံးသပ်သူ Bob O'Donnell ရဲ့သုံးသပ်ချက်ကလည်းဒီလိုပ
ါ I can imagine that the impact is going to be measured in the billions of dollars and perhaps even in the tens of billions of dollars ultimately. So it's an enormous issue.
And again, ဒီပြဿနာကြောင့်ကုမ္ပဏီအတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ထိခိုက်နိုင်ပါတယ်10ဘီလီယံလောက်အထိတောင်ဖြစ်နိုင်ပါတယ်ဒါကတကယ်ကိုကြီးမားတဲ့ကိစ္စကြီးပါပိုးပြီးတော့ကြီးတဲ့ပြဿနာကယုံကြည်မှုပါသူရဲ့ကုန်ပစ္စည်းပေါ်ပြန်ပြီးတော့ယုံကြည်စိတ်ချလောက်အောင်လုပ်ဖို့က Samsung အတွက်တော်ခက်ခဲပါလိမ့်မယ်။ဖြစ်နေတဲ့ပြဿနာကိုအပြေမရှာနိုင်သေးတော့ဒီကုမ္ပဏီပေါ်စိတ်ချရပါမလားဆိုတာကြီးကမေးခွန်းဖြစ်လာပါတယ်
။ Android စနစ်သုံးလက်ကင် smartphone အယောင်မှာ Samsung လို့ဖုန်းတွေကကမ္ဘာမှာအယောင်ရဆုံးဖြစ်တာမို့ Galaxy Note 7မဟုတ်တဲ့တခြား Samsung ဖုန်းတွေရောင်းရတာကနေဝင်ွေရာကောင်းရနိုင်ပါတယ်ဒါပေမဲ့အခုလိုပောက်ကွဲမှုတွေမိလောင်မှုတွေဖြစ်ထားတာကြောင့်တော်တော်များများကတော့တခြားကုမ္ပဏီလို့ဖုန်းတွေကိုပြောင်းကင်ကြဖို့အခြေအနေပိုများတယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ
် The majority of the users will want to refund rather than replace with a S7 or S7 Edge becauseThey originally wanted a large device with the pen function. So
S7 ဒါမှမဟုတ် S7 Edge ဖုန်းတွေကိုတခြားအစားထိုးဖုန်းတွေနဲ့လဲယူတာတဲ့အများစုကတော့တံမိုးကိုပဲပြန်လိုချင်ကြပါလိမ့်မယ်အစားတွေကသူတို့ဝယ်ထားကြတဲ့အဓိကအကြောင်းက screen မျက်နှာပြင်ခက်ကြီးကြီးကို pen မှန်တန်နဲ့တွဲသုံးခြင်းလို့ဝယ်ထားကြတာဆိုတော့အခုဈေးကွက်ထဲမှာကအဲ့လိုမျိုးအစားထိုးနိုင်တာတခြားမရှိသေးပါဘူးဒီတော့ဖုန်းတံမိုးပဲအရောပြန်ယူကောင်းယူနိုင်ကြပါတယ်အဲ့ဒီအတွက် Samsung အနေနဲ့American dollar 5 billion 6 billion လောက်ဆုံးရှုံးသွားနိုင်ပါတယ
်။သူကတော့ counterpoint ဤပညာဈေးကွက်လေ့လာရေးကသူတည်သည့်ညွှန်ကြားရေးမှု Ton Khan ဖြစ်ပါတယ်။ Galaxy Note 7 smartphone တွေဘာကြောင့်မိထလောင်ရတယ်လဲဆိုတာကို Samsung company ဘက်ကတော့စုံစမ်းအဖြေရှာနေစေဖြစ်ပါတယ်။သူတည်သည့် Ton Khan ကတော့ဖြစ်နိုင်ခြေကိုအခုလိုပြောပါတယ
်။ I think the problem with the Note 7 was thatThey applied the curved glass on the Note device for the first time and they had waterproof function. So
Samsung ရဲ့ Note phone တွေမှာပထမဆုံးမှန်ကုန်းကို Note 7 phone မှာစပြီးသုံးထားပါတယ်။နောက်ရေဆိုးခံအောင်လဲလုပ်ထားတဲ့အတွက်ဖုန်းထဲမှာနေရာလွတ်မရှိသလောက်ပါပဲ။ဒီတော့ဘက်ထရီထုတ်လုပ်တဲ့လူတွေအတွက်အခက်တွေ့နိုင်ပါတယ်။ Samsung ကနည်းပညာအသစ်တွေအများကြီးထက်ရေဆိုးခံနိုင်အောင်လဲအားလုံးကိုအလုံးပိတ်လုပ်ထားတော့ဖုန်းထဲမှာပူလာတဲ့ပြဿနာပေါ်တာပါ။
မိထလောင်ပောက်ကွဲတာကဘာကြောင့်အတိအကျဖြစ်တယ်လဲဆိုတာကို Samsung ကုမ္ပဏီကအဖြေရှာနေချိန်မှာဘက်ထရီကြောင့်မဖြစ်နိုင်ဘူးလို့ဘေးကင်းလုံခြုံရေးဆိုင်ရာတောင်ကိုရီးယားတာဝန်ရှိသူတွေကလည်းပြောနေပါတယ်။အခုလို Samsung ရဲ့ Galaxy Note 7 ဖုန်းတွေကြောင့်တခြားနည်းပညာပစ္စည်းတွေကရောစိတ်ချရရဲ့လားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာနိုင်တယ်လို့ပညာရှင်တချို့ကထောက်ပြကြပါတယ်
။ I think it starts to raise questions in people's minds about the safety and security of tech products in general.Because other products have had these issues.
နီးပညာသုံးပစ္စည်းတွေဘလောက်အန္တရာယ်ကင်းတယ်လဲလုံခြုံစိတ်ချရရဲ့လားဆိုတာလူတွေရဲ့စိတ်ထဲမှာအတွေးစပြီးတော့ဝင်လာကြပြီလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့တခြားပစ္စည်းတွေမှာလည်းဒီလိုကိစ္စမျိုးပေါ်ထားမှုတာရှိခဲ့ပါတယ်။နောက်မှလည်းရှိကောင်းရှိလာနိုင်ပါတယ်။ဒီတော့နီးပညာသုံးပစ္စည်းတွေရဲ့ဘေးကင်းလုံခြုံမှုကိုအခုထက်ပိုးပြီးတော့စစ်ဆေးသင့်တယ်လို့ကျွန်တော်ကတော့ထင်ပါတယ်။
Samsung ဖုန်းတွေကိုအမကန်သုံးနေကြသူတွေတောင်မှ Samsung ရဲ့ရှေ့ပြေးနည်းပညာတွေကိုနှစ်သက်ပေမဲ့ကိုရိုင်းရဲ့ဘေးကင်းလုံခြုံမှုကိုတော့အရင်ကြည့်ဖို့လိုတယ်လို့ပြောနေကြပါတယ်။မီးလောင်ပောက်ကွဲနိုင်လို့ပြန်အပ်ကြဖို့တောင်းဆိုထားတဲ့ Galaxy Note 7 Smartphone အလုံးပေါင်းနှစ်သန်းခွဲရှိတယ်လို့ Samsung ကုမ္ပဏီကစက်တင်ဘာလအစောပိုင်းတုန်းကထုတ်ပြန်ပြောကြားထားပါတယ်။ Samsung အနေနဲ့သူ့ကုန်ပစ္စည်းတွေကိုသုံးစွဲနေကြတဲ့သူတွေသူ့ကုန်ပစ္စည်းတွေကိုရောင်းချပေးနေတဲ့ဆိုင်တွေရဲ့ယုံကြည်မှုကိုပြန်ရအောင်စူးစမ်းရမယ့်တစ်ချိန်တည်းမှာပြိုင်ဘက် Smart လက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေကိုပြိုင်ဆိုင်နိုင်ဖို့ရှေ့မှာခက်ခဲတဲ့အချိန်တွေကိုဖြတ်တန်းရလိမ့်မှာဖြစ်ပါရဲ့ရှင်။